င်္ဂလာပါ
RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးတင်ပြချင်တာကတော့တောင်ငူနယ်ခံတအူးပေးပို့လာတဲ့စာပါ။ RFA ရေကျွန်တော်တို့တောင်ငူနယ်ဘက်ကဒီလွိုက်ကော်ဘက်ကိုတက်တဲ့လမ်းဘက်မှာဆန်တွေတင်တဲ့အခါစစ်ကောင်စီဂိတ်တွေကနေဆန်5အိတ်အထက်တင်ခွင့်မရပါဘူး။သူတို့တတ်မှတ်တဲ့ဆန်အိတ်အရေးအတွက်ထက်ကြော်ရင်လဲစစ်ကောင်စီဂိတ်စခန်းကနေပြီးတော့ဆန်အိတ်တွေကိုဆွဲချယူထားတာမျိုးတွေလည်းရှိပါတယ်တဲ့။ဆိုင်အိတ်တွေကိုအဲ့လိုမျိုးဆွဲချပြီးယူထားတဲ့အခါကျတော့စစ်ဘေးရှောင်တွေကိုကူညီဖို့အတွက်အခက်အခဲဖြစ်ရပါတယ်။ဒါတွေအပြင်လေးမိုင်ဖျားခြေရင်းဂိတ်မှာဆိုရင်မကြာခဏဆိုသလိုလူငယ်တွေကိုဖမ်းပြီးတော့ငွေနဲ့ပြန်ရွေးခိုင်းတာမျိုးလည်းရှိနေပါတယ်။တချို့ဆိုရင်ပြန်ရွေးလို့တောင်မရဘဲဘဲခေါ်သွားတာမှမသိရတာမျိုးတွေလည်းရှိပါတယ်တဲ့။တချို့ကကြတော့သူတို့စစ်ဆေးရင်းနဲ့မတင်ကားလို့ဆိုပြီးဖမ်းထားပြီးတော့ရိုက်နှက်တာတွေလည်းရှိပါတယ်။ဒီအကြောင်းတွေကိုကဘာကသိအောင်စစ်ကောင်စီကိုအမြန်ဆုံးအရေးယူဆောင်ရွက်နိုင်အောင်RFA ကကူညီပြီးပြောပြပေးပါဆိုပြီးတော့ပေးပို့လာတာပါ။လုံခြုံရေးအရာပေးပို့သူရဲ့နာမည်နဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်။အခုဆက်ပြီးတော့ရန်ကုန်မြို့ကန်တအူးပေးပို့လာတဲ့စာကိုတင်ပြပါမယ်။ဒီရန်ကုန်တိုင်းမြောက်ဒဂုံမြို့နယ်ဘုံမင်းရောင်အေရာမှာအေရာဝေးသာယာရေးကြီးဆိုပြီးတော့ကောက်ခံနေပါတယ်ဆိုပြီးပေးပို့လာတာပါ။အဲ့ဒီအစီအဝေးမတက်နိုင်လို့ online ကနေမဲပေးဖို့လုပ်ပေးထားပါတယ်တဲ့။ဒီလားစင်ကြီးတွုံးမြင့်ကောက်ဖို့ကိုသဘောမတူတဲ့သူတွေများတာတောင်ဂရုမစိုက်ကြပါဘူး။ဘုံမင်းရောင်အေရာမှာနေထိုင်တဲ့ပြည်သူတို့အနေနဲ့ရင်ဖွင့်တာပါ။အများပြည်သူသိအောင်သတင်းတင်ပေးပါဦး။ကျမတို့မှာအားကိုးစရာမီဒီယာပဲရှိပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါ။ပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုမဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင်။အခုတခါတော့ ANK လို့နာမည်လွဲပေးထားသူတို့ရဲ့ပေးစာကိုတင်ပြပါမယ်။ဒီရန်ကုန်တိုင်းဒလမြို့နယ်ခနောင်တဏီတော်ရွာမှာကျေးရွာကျောင်းတိုင်ဖုန်ကြီးအပါအဝင်ရွာသူရွာသားတွေကနှလုံးထီထိုးဖဲရိုက်ဘောလုံးပွဲလောင်စတဲ့လောင်ကစားမျိုးစုံလုပ်နေကြပါတဲ့တဲ့ရွာထိပ်မှာဆိုရင်လဲဖဲဝိုင်းရွာလယ်မှာလဲဖဲဝိုင်းပါဖုန်ကြီးကိုယ်တိုင်လဲဒီဒကာဒကမတွေနဲ့ရှင်ပြီးတော့ဖဲရိုက်တာဘောလုံးပွဲလောင်တာတွေလဲရှိနေပါတယ်ဒီအကြောင်းတွေကိုရွာအုပ်ချုပ်ရေးမှူးကသိနေပေမဲ့လဲတစ်လတစ်ခါတောင်ရွာထဲကိုမလာပါဘူးတဲ့ရွာရဲ့အုပ်ချုပ်ရေးမှူးကလဲတခြားတရွာကပါအုပ်ချုပ်ရေးမှူးဆိုပေမဲ့လဲနာမည်ကန်လောက်ပါပဲတားရင်နာရေးလည်းမလားတခြားအကြောင်းကြီးငယ်ရှိရင်လည်းမလာပါဘူးဆယ်အိမ်မှုယာအိမ်မှုတွေကလည်းလောင်းကစားလို့အရက်တောက်ကြတဲ့သူတွေပါတဲ့တာဝန်ယူမှုတာဝန်ခံမှုလည်းမရှိပါဘူးရွာသားတွေရန်ဖြစ်ရင်တောင်မဖြစ်ရှင်းပေးပါဘူးအုပ်ချုပ်ရေးမကောင်းတော့ရွာတွေကသူတွေဖြစ်ချင်တိုင်းဖြစ်လောင်းကစားကြောင့်ဘဝတွေပြတ်တဲ့သူကပြတ်နေကြပါတယ်အဲ့လိုလောင်းကစားလုပ်နေတဲ့မိဘတွေရဲ့ကလေးတွေကိုသနာမိလို့ဒီစာလေးကိုပေးပို့ရတာပါ RFA ရေးဆိုပြီးတော့ပြောပြလာတာပါရှင်
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတင်ပြချင်တာကတော့လုံခြုံရေးအရာနာမည်မဖော်လို့သူ RFA ပြည်သက်တအူးရင်ဖွင့်လာတဲ့စာပါဒီရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာမြန်မာနိုင်ငံသားတွေကိုကြာတော့နေထိုင်ခွင့်ကတ်လုတ်ခိုင်းပါတယ်တရုတ်နိုင်ငံသားကြတော့အထောက်အထားမရှိလဲဝင်ကျင်တိုင်းဝင်ထွက်ကျင်တိုင်းထွက်လုပ်လို့ရပါတယ်တဲ့တကယ်ဆိုရင်နိုင်ငံသားသားတွေကိုလည်းစစ်ရမယ်မဟုတ်လားခင်ဗျာဆိုလိုတာကမြန်မာနိုင်ငံမှာတမျိုးနဲ့တမျိုးဖြတ်လာပြီဆိုရင်ဘသူမဆိုမှတ်ပုံတင်ဒါမှမဟုတ်အထောက်အထားထောက်ခံစားတော့ပါပါတယ်ဒါပေမဲ့မိုင်းလာမှာတော့နေထိုင်ခွင့်ကတ်မရှိရင်နေလို့မရဘူးဆိုပြီးမြန်မာနိုင်ငံသားတွေကိုအမျိုးမျိုးဖိနှိပ်နေတာပါဆိုပြီးတော့ရင်ဖွင့်ပေးပို့လာတာပါရှင်အခုဆက်လက်ပြီးတော့မွန်ပြည်နယ်ဘက်ကပေးစာကိုတင်ပြပါမယ်မွန်ပြည်နယ်ပေါင်မြို့နယ်ဇင်းကြိုက်ကျေးရွာဒီဇင်းကြိုက်ဘူတာအနောက်ဘေးကရက်မှာစစ်တပ်ကအာဏာသိမ်းပြီးမှလာဖွင့်ထားတဲ့ဂျင်ဝိုင်းတွေရှိပါတယ်တဲ့အရင်ကဒီလိုမျိုးလောင်းကစားဝိုင်းတွေတခါမှလာဖွင့်တာမရှိပါဘူးအခုကလာဖွင့်ထားတာလာနေချီရှိနေပါပြီဒီလောင်းကစားဝိုင်းတွေကြောင့်လူရမှုခိုးမှုတွေလည်းမကြမကြဖြစ်နေပါတယ်တဲ့ရဲစခန်းကလည်းလိုက်ဖမ်းတာမျိုးမရှိပါဘူးဒီအကြောင်းတင်ပြပေးပါဆိုပြီးတော့ပြပို့လာတာပါပြပို့သူရဲ့လုံခြုံရေးအရာအကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။